အခုနယူးယောက်ကုလသမဂ္ဂရုံးချုပ်မှာကျင်းပနေတဲ့86ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာနိုင်ငံကိုစားပြုသူမင်ကွန်းပြောကြားဖို့မရှိဘူးလို့ကုလသမဂ္ဂအတွင်းမှုချုပ်ရုံးပြောခွင့်ရစတီဖန်ဒူဂျရစ်ကပြောကြားကြောင်း Reuters သတင်းမှာဖော်ပြပါတယ်။လက်ရှိမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကလည်းဒီညီလာခံမှာမြန်မာကိုယ်စားလှယ်မင်ကွန်းပြောကြားမှာမဟုတ်ကြောင်း Reuters ကိုပြောကြားခဲ့တယ်လို့ဆိုပါတယ်။ဒေါန်ဆန်းစုကြည်ဦးဆောင်တဲ့အရသာအစိုးရကခန့်အပ်ထားတဲ့ကုလသမဂ္ဂဆိုင်ရာမြန်မာသံတမန်ကြီးဦးကျော်မိုးထွန်းဟာအခုတနင်္လာနေ့မှာကုလအဖွဲ့ဝင်193နိုင်ငံရှိမှမင်ကွန်းပြောကြားဖို့ရှိတယ်လို့အစောပိုင်းကမျှော်လင့်နေကြတာဖြစ်ပါတယ်။ဒီညီလာခံရဲ့အဆင့်မြင့်ကိုယ်စားလှယ်အဆင့်ဆွေးနွေးပွဲတွေမှာမြန်မာကိုယ်စားလှယ်မင်ကွန်းမပြောကြားတဲ့၍ကုလသမဂ္ဂအမြဲတမ်းကိုယ်စားလှယ်နေရာမှာဦးကျော်မိုးထွန်းဆက်ရှိနေမှုကိုကန့်ကွက်မှာမဟုတ်ဘူးလို့တရုတ်ရုရှားတို့နဲ့အမေရိကန်တို့ကြားနားလည်မှုတစ်ခုရထားတယ်လို့တန်တမန်အတိုင်းဝန်ရဲ့ပြောကြားချက်ကို Reuters သတင်းမှာဖော်ပြပါတယ်။ဦးကျော်မိုးထွန်းကလည်းတရုတ်ရုရှားနဲ့အမေရိကန်အပါအဝင်ကုလသမဂ္ဂ Credential Committee အဖွဲ့ဝင်နိုင်ငံတချို့ကြားနားလည်မှုရယူထားတာကိုသူသိထားကြောင်းနဲ့အခုညီလာခံမှာသူမင်းကွန်းပြောကြားမှာမဟုတ်ကြောင်း Reuters ကိုပြောကြားခဲ့တယ်လို့ဆိုပါတယ်။မြန်မာစစ်ကောင်စီကဦးကျော်မိုးထွန်းနေရာအတွက်စစ်တပ်အရာရှိအောင်ဦးအောင်သူရင်ကိုအမြင့်ဆင်းတင်သွင်းထားတာပါ။တမကြီးဦးကျော်မုတ်ထွန်းမြန်မာနိုင်ငံကိုစားပြုပြီးဆက်လက်တာဝန်ယူနိုင်အောင်အမေရိကန်နဲ့တရုတ်တာဝန်ရှိသူတွေတန်တမာရေးရညှိနှိုင်းထားကြောင်းမကြသေးခင်ကပဲသတင်းတွေထွက်ပေါ်ခဲ့တာပါတဘောတူညီချက်တစိတ်တပိုင်းအရတမကြီးကလည်းအထွေထွေညီလာခံမှာမင်းကွန်းပြောတာအပေါင်းဝင်ပြင်းထန်တဲ့ဝေဖန်မှုတွေမလုပ်ဖို့ညှိနှိုင်းချကြောင်းသတင်းတွေမှာဖော်ပြကြတာဖြစ်ပါတယ်